ပြည်ရင်းတက်ဆင်ထုတ်လုပ်နေတဲ့နိုင်ငံတကာကားကုမ္ပဏီတွေဟာပြည်ပကနေရင်းအပေါ်ပစ္စည်းတွေသွင်းခွင့်မရတော့တဲ့အတွက်အခုဇူလိုင်လထဲမှာသူတို့ရဲ့ထုတ်လုပ်ရေးလုပ်ငန်းအားလုံးနှီးပါကိုရပ်ဆိုင်းလိုက်ပါတယ်။ပြည်ရင်းမှာအမေရိကန်ဒေါ်လာအကျပ်တဲစဖြစ်တဲ့ဧပြီလကစလို့စီးပွားရေးနဲ့ကူးသန်းရောင်းဝယ်ရေးဌာနကကားတင်သွင်းထုတ်လုပ်ခွင့်ပါမစ်ကိုပိတ်ထားတာပါ။ဒီအကြောင်းရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုစံကျော်ပြပြပေးပါရှင်။
ရန်ကုန်ပြည်လဝစိတ်ကမ်းမှာတက်ဆင်ထုတ်လုပ်နေတဲ့ဂျပန်ဆူဆူကီကားကုမ္ပဏီဟာယင်ပိုပစ္စည်းတွေတင်သွင်းခွင့်မရတာကြောင့်သူတို့ရဲ့ထုတ်လုပ်ရေးကိုဒီအပိုင်းထဲမှာရပ်လိုက်ပါတယ်။အလားတူပဲပြည်တွင်းမှာအစဉ်အသင့်တက်ဆင်ထုတ်လုပ်နေတဲ့ SKD အမျိုးအစားကားကုမ္ပဏီ၁၉လောက်လည်းအလားတူစိန်ခေါ်မှုတွေနဲ့ကြုံနေရပြီးအများစုကလုပ်ငန်းရပ်နှားလိုက်ပြီလို့ကားထုတ်လုပ်ရေးလုပ်ငန်းရှင်အတိုင်းဝန်က VOA ကိုပြောပါတယ်။မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင် MIC ဘက်ကလုပ်ငန်းလုပ်ခွင့်ပေးထားပေမယ့်အခုနှစ်ဆန်းမှာသွင်းကုန်လိုင်စင်တွေကန့်သတ်မှုကြောင့်အခုလိုအခက်အခဲတွေကြုံလာရတာလို့မော်တော်ယာဉ်ထုတ်လုပ်ရေးနဲ့ဖြန့်ဖြူးရောင်းချရေးအသင်းဥက္ကဋ္ဌဦးစော့ထိုက် ARV ကိုပြောပါတယ်
။ brand ညာကိုနိုင်ငံတကာ brand ရှိတဲ့ခါကျတော့သူ process တိုင်းလုပ်ရတာပေါ့ဗျာ။သူပစ္စည်းတစ်ခုမှ3လ6လလို့မှာခါလောလောကျွန်တော်တို့ကရရင်တော့ကျွန်တော်တို့ကတော့လုပ်ငန်းရှင်တွေကတော့ဒီတော့ SC စိတ်မသိရင်လည်းအသင်းသိပါသူက process ကတော့အရင်တိုင်းကသူကဆက်ပြီးတော့ထုတ်ချင်တာပေါ့နော်။လက်ရှိဒေါ်လာဝယ်ရတာနဲ့ပြင်းပြင်းထန်ထန်အားလုံးကိုချိန်ညှိလာလဲဆိုတော့ကျွန်တော်တို့ဒီ SC ဖုန်းမစိတ်ရုံမှာရှိရလို့သမားကြီးတို့ရဲ့ risk တွေဒီစိတ်ရုံနဲ့တာဝန်ယူသွားတာပေါ့
။ Suzuki, Nissan, Hyundai, Kia, Reliance, Lifan, Soyuz, Ford, Yutong, Ford, Isuzu စသဖြင့်ဂျပန်ကိုရီးယားတရုတ်အမေရိကန်ကားကုမ္ပဏီ၁၀ခုကျော်လောက်ပြည်တွင်းမှာယင်းနှိမ့်နှုတ်နယ်ပြီးလုပ်ကင်နေကြတာပါတရုတ်ကုမ္ပဏီတွေကတော့2018နောက်ပိုင်းမှာပြည်တွင်းကိုဝင်လာတာဖြစ်ပါတယ်ဒီကုမ္ပဏီတွေကတဆင့်ပြောင်းယူရောင်းချတဲ့ကိုယ်စားလှယ်တွေလည်းလက်ရှိမှာသူတို့ရဲ့အယောင်စင်တာတွေကိုပိတ်ထားရပါတယ်တချို့ကတော့လက်ကျန်တွေဆက်ပြီးရောင်းနေရတယ်လို့ကားလုပ်ငန်းရှင်တူဟာ view ပြောပါတယ
်ဒီ SKD ကားတွေကဒီတရုတ်ကားကိုရီးယားကားဆိုရင်တစ်နှစ်ကိုပြန်ညအစီး900နဲ့900ကျားရောင်းရတယ်ဒီ brand ကုကြီးတွေကိုအခုဒီမှာဟိုကားတက်တယ်ဆိုတာကအရင်လက်ကျန်တက်စီဗီဇာလက်ကျန်စတော့တွေပဲဒီဈေးကွက်တွေကိုပြန်ပို့နေတာပြန်ရောင်းနေတာအစ်စ်ထပ်ပြီးတော့ဝင်တော့အခုချိန်မှာဒီစတော့တွေရတဲ့ပုံမှားပြီဆိုတော့စလုံးတလုံးများတော့ကိုစနာဝါ
ပြည်တွင်းတက်စင်ထုတ်လုပ်တဲ့ SKD အမျိုးအစားဂျပန်တရုတ်ကိုရီးယားကားတွေရဲ့ရောင်းအားဟာ2018-19မှာအမြင့်ဆုံးရောက်ခဲ့ပြီးယင်းအစီးရေ2000နီးပါးထုတ်နိုင်ခဲ့တယ်လို့ကားထုတ်လုပ်တဲ့လုပ်ငန်းရှင်အချို့က VOA ကိုပြောပါတယ်2016ခုနှစ်ကတည်းကပြည်တွင်းမှာ SKD ကားတွေစထုတ်ခဲ့တာဖြစ်ပြီးလက်ရှိထိအစီးရေ6000လောက်ရောင်းချထားပါတယ်ဈေးကွက်ထဲမှာ American Dollar ကိုမြန်မာကျပ်ငွေ2200လောက်ရှိနေပြီးကားတင်သွင်းတာလည်းမရှိတဲ့အတွက် SKD အမျိုးအစားကားတွေကရခင်ဈေးထက်30ရာခိုင်နှုန်းလောက်တက်သွားပါတယ်ပြည်ပကတင်သွင်းတဲ့ကားတွေဆိုရင်တော့80ရာခိုင်နှုန်းလောက်ထိဈေးတက်နေပါတယ်